ကမ္ဘာတဝန်းအိုမီကရွန်မျိုးဗီဇကွဲကိုဗစ် -19 ကူးစက်မှုတွေတကယ်တမ်းနဲ့ဖြစ်ပေါ်နေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံကလည်းအသက်15နှစ်ကနေ18နှစ်အကြားဆက်ကျော်တဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ဒီကနေ့တနင်္လာနေ့မှာစလိုက်ပါတယ်။ဒီချိန်ထဲမှာပဲလွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာကိုဗစ် -19 ကူးစက်သူ33,950 ဦးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။တင်းတင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ဒီကနေ့ကန့်သတ်ချက်အသစ်တွေထုတ်ပြန်ပါတယ်။အဲဒီကန့်သတ်ချက်အသစ်တွေထဲအပြင်းမှာလူ 9,000 နဲ့ပိုပြီးစုဝေးတာနဲ့အစားအုပ်အတွင်းလူ 2,000 နဲ့ပိုစုဝေးတာတွေမလုပ်ရတဲ့အခြေလဲပါဝင်ပါတယ်။တောင်ကိုရီးယားမှာတော့ကူးစက်မြန်ကိုဗစ် -19 မျိုးဗီဇကွဲအိုမီကရွန်ကြောင့်ပထမဆုံးသေဆုံးသူတွေရှိလာပြီဖြစ်ကြောင်းယောဟပ်သတင်းမှာဒီနေ့ဖော်ပြပါတယ်အသက်60ဝန်းကျင်ရှိပြီဖြစ်တဲ့အခုသေဆုံးသူတွေဟာအိုမီကရွန်ကြောင့်သေတာလားဒါမှမဟုတ်တခြားအကြောင်းတစ်ခုကြောင့်သေဆုံးတာလားဆိုတာကိုအတိအကျမသိရသေးဘူးလို့ယောဟပ်သတင်းမှာရေးသားထားပါတယ်ခင်ဗျာ